မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံအနှံ့ဆန္ဒပြမှုတွေအချိန်ဆက်လက်ကောင်းနေပါတယ်။ရုံးမတက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေလည်းဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့မှာတန်ကြာကကားတွေစစ်သားတွေလုံခြုံရေးယူထားတာကိုမြင်နေရပေမဲ့ဆန္ဒပြသူတွေကတော့ဥတီချက်အတိုင်းငြင်းငြင်းချမ်းချမ်းဆက်ပြီးတော့ဆန္ဒပြကြပါတယ်။ဒီနေ့ကို CDM နေ့အဖြစ်သတ်မှတ်ထားတာနဲ့အတူနိုင်ငံတော်ဗဟိုဘဏ်ကဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်တောင်းဆိုသူတွေမနေ့အစောပိုင်းတည်းကဗဟိုဘဏ်ရှိမှလာရောက်တောင်းဆိုခဲ့ကြပါတယ်။ဗဟိုဘဏ်ရှိမှဒီတန်ချက်ကကားတွေစစ်သားတွေတန်းစီပိတ်ထားပေမဲ့ဆန္ဒပြသူတွေပို့ပြီးတာများလာခဲ့ပါတယ်။ဗဟိုဘဏ်ရှိကဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့ဖြတ်သွားတဲ့ကားဝယ်တွေကလည်းလက်သုံးချောင်းထောင်ပြတာကားဟွန်းတီးတာတွေကိုလုပ်ကြပါတယ်။ဆန္ဒပြကြသူတွေထဲမှာဒီရုပ်ရှင်တရုပ်ဆောင်တွေလည်းပါဝင်ပါတယ်။ဒီနေ့ရန်ကုန်မြို့ထဲမှာစစ်တပ်တွေဖြန့်ချထားတာကိုမြင်နေရပေမဲ့ဆက်ပြီးတော့ဆန္ဒပြနေတဲ့လူငယ်တယောက်ကတော့သူတို့ဘက်ကကြောက်လို့လုံခြုံရေးယူရဲလို့သာမြင်တယ်လို့အခုလိုပြောပါတယ
်။
ရန်ကုန်မြို့နေရာစုံမှာခြိတက်ဆန္ဒပြပွဲတွေဒီနေ့ငြင်းငြိမ်းချမ်းချမ်းပဲပြီးဆုံးခဲ့ပါတယ်။မန္တလေးကခြိတက်ဆန္ဒပြမှုတွေလည်းအစောပိုင်းတော့ကငြင်းငြိမ်းချမ်းချမ်းရှိခဲ့ပေမဲ့ဒီမြမစီးပွားရေးဘန်ကွဲတစ်ရှိမှဆန္ဒပြသူတွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတဲ့နောက်မှာလုံခြုံရေးဘက်ကပြစ်ခတ်နှိမ်နှင်းခဲ့လို့ဆန္ဒပြသူတို့ချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်အခုလိုလူစုခွဲချိန်အနီးအနားနေအိမ်တွေကိုဝင်ပုံးကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတွေကအိမ်တွေထဲအထိလိုက်လံပစ်ခတ်ဖမ်းဆီးမှုတွေလည်းလုပ်ခဲ့ပါတယ်။ဘယ်နှယောက်ဖမ်းဆီးခံခဲ့ရတယ်လဲဆိုတာအတိအကျတော့မသိရသေးပါဘူး။တောင်ကြီးမြို့ကဆက်ဆံထွန်းဆေးရုံတွေကိုလည်းလုံခြုံရေးတွေအင်အားသုံးဝင်ရောက်ဖြိုခွဲမှုတွေရှိခဲ့ပါတယ်။မြစ်တင်နာမြို့ကဒီဆက်မှုဇုံဓာအပိဆက်ရုံမှာဆန္ဒပြသူတွေကိုရဲတွေနဲ့စစ်တပ်ကတနင်္ဂနွေနေ့တုန်းကအကြမ်းဖက်နှိမ်နင်းခဲ့စဉ်တုန်းကအဖမ်းခံခဲ့ရတဲ့သတင်းတောင်5ယောက်ကတော့ဒီကနေ့ပြန်လွတ်လာပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်အယသအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတာတရင်နှစ်ပတ်ကျော်လာပြီဖြစ်ပြီးတော့ခေါင်းဆောင်တွေလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကို February 18ရက်နေ့အထိရမန်ယူဖမ်းဆီးထားတယ်လို့တရားရုံးကဒီကနေ့ပြောတဲ့အကြောင်းသူ့အတွက်ဥပဒေအကျိုးဆောင်လုပ်ပေးဖို့ကြိုးစားနေတဲ့ရှေ့နေဦးခမောင်စောကပြောပါတယ်။18ရက်နေ့ကြာရင်စပူတီရီတရားရုံးမှာအမှုကိုဗီဒီယိုကွန်ဖရင့်စင်းနဲ့ဆက်ဆီးကြားနာမယ်လို့တရားရုံးကပြောတဲ့အတွက်သူ့အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့နိုင်ဖို့အခြေအနေမရှိဘူးလို့လည်းတရားလွှတ်တော်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။အခုလိုအခြေအနေမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ NLD ပါတီရုံးချုပ်ကိုရဲနဲ့စစ်တပ်ကညနေပိုင်းမှာဝင်ရောက်ရှာဖွေပါတယ်။ရုံးချုပ်ရှိတဲ့ဒီလမ်းတစ်ဖက်တစ်ချက်ကိုလုံခြုံရေးတွေပိတ်ပြီးတော့ရှာဖွေခဲ့တာပါ။လုံခြုံရေးတစ်ဖက်တစ်ချက်မှာလည်းဆန္ဒပြသူတွေကငင်းငင်းချမ်းချမ်းထိုင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။NLD ရုံးချုပ်ထဲကိုဝင်ရောက်ရှာဖွေအကြောင်းကတော့ဒီအဖမ်းမခံရပဲလွတ်မြောက်နေတဲ့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်ကြတဲ့ဒေါ်မေဝင်းမြင့်နဲ့ဦးအောင်ကြည်ညွန့်တို့ကိုလာရောက်ရှာတာလို့ရှာဖွေတဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်သူတို့လာရှာသူတွေရုံးချုပ်ထဲမှာရှိနေတာကြောင့်နောက်ပိုင်းမှာတော့လုံခြုံရေးတွေပြန်လည်ထွက်ခွာသွားခဲ့ကြပါတယ်နိုင်ငံတကာမှာရှိတဲ့မြန်မာတွေကလည်းဒီစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလုပ်နေကြပါတယ်။တပ်ဆိုင်ရာအစိုးရတွေနိုင်ငံခြားဌာနတွေကိုသွားပြီးတော့မှစစ်အုပ်ချုပ်ရေးကောင်စီကိုမထောက်ခံဖို့တိုက်တွန်းစည်းရုံးနာတွေလုပ်ကြတယ်လို့တပ်ဆိုင်ရာနိုင်ငံအလိုက်မြန်မာတန်ယုံတွေရှိဆန္ဒပြရတာတွေလည်းရှိပါတယ်။ VOA ရုံးဆိုင်ရာ Washington DC မှာတော့မနေ့ကမြန်မာရေးတက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ Washington မြို့လည်းတခြားချီတက်ဆန္ဒပြပြီးတော့တမရအင်ဂျီရောရှိမှာမြန်မာဒီမိုကရေစီရေးကိုအမေရိကန်အစိုးရအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်။အဲဒီမတိုင်ခင်တုန်းကတော့မြန်မာတန်ယုံရှိမှစုဝေးခဲ့ကြပါတယ်
။ဒီစီးပွဲမှာကျောင်းလုံးမဖြစ်ဘူး။ကျွန်တော်နိုင်မှပြရမယ်ဆိုတဲ့စိတ်ကြောင့်ကျွန်တော်တို့အားလုံးအတူတူကအခုချိန်မှာစိုင်းရင်သားရဲ့ပမာရဲ့မြန်မာရဲ့ခွင့်ချတဲ့မြတ်ချင်မဟုတ်ဘူး။ဟုတ်ပါဘူး။ကျွန်တော်တို့ဒီကကျွန်တော်တို့တိုက်ပွဲဝင်ရမယ်ချင်ပြရဲ့ဆိုတဲ့ဥစ္စာကိုကျွန်တော်ကြောက်ကြရည်နဲ့အားလုံး
ဒါကတော့တန်ယုံရှိမှဆန္ဒပြသူချင်းတိုင်းရင်သားတယောက်ပြောသွားတာပါမြန်မာတန်ယုံဝန်ထမ်းတွေအနေနဲ့စစ်ကောင်စီကိုမထောက်ခံဖို့စည်းရုံးပြောဆိုခဲ့ကြပေမဲ့အခုချိန်ထိတော့ဒီမြန်မာတန်ယုံဝန်ထမ်းတွေဘက်ကဆန္ဒပြလူလူနဲ့ပူးပေါင်းဆောင်ရွက်မဲ့အလားအလာမတွေ့ရသေးဘူးလို့ဆန္ဒပြခေါင်းဆောင်တယောက်က VOA ကိုပြောပါတယ်2020ရွေးကောက်ခံ NLD အမတ်တွေစုဖွဲ့ထားတဲ့ CRPH ကိုပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကလည်းနိုင်ငံအရရကတန်တမန်တွေဒီမြန်မာတန်ယုံဝန်ထမ်းတွေအနေနဲ့ ရွေးကောက်ခံအစိုးရကသာအတိမတ်ပြုပြီးတော့စစ်ကောင်စီကိုကိုစားပြုပြောဆိုရမျိုးမလုပ်ဖို့အတွက်တိုက်တွန်းတောင်းဆိုနေပါရဲ့ရှင်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာနိုင်ငံအနှံ့ဆန္ဒပြမှုတွေအရှိန်မြင့်နေတဲ့မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာစူရွေးကွင်းကိုအပြည့်အဝလေးစားဖို့နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာမျိုးတွေမလုပ်ဖို့အတွက်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုတောင်းဆိုထားပါတယ်။American, Britain, Australia နဲ့ EU အဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတာအမတ်ကြီးတွေကလည်းစုပေါင်းပြီးတော့ဒီနေ့ကနေနေတုန်းကကြေညာချက်ထုတ်ပြန်ပါတယ်။တရားဝင်ရွေးကောက်ခံထားရတဲ့အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့တိုက်တွန်းတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာကိုကမ္ဘာလုံးကစောင့်ကြည့်နေတယ်လို့လည်းသူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။